2011ခုနှစ်ကမဲခေါင်မြင့်အတွင်းတရုတ်သင်္ဘောသား13ရောက်ကိုတပ်ဖြတ်မှုနဲ့တရုတ်အာဏာပိုင်တွေဖမ်းဆီးထားတဲ့ရွှေထရီကန်ဒေသမူရီကိုင်းခေါင်းဆောင်နော်ခမ်းနဲ့အပေါင်းပါ3ရောက်ရဲ့အယူခံကိုတရုတ်နိုင်ငံကုမင်တရားရုံးကပတ်လည်ခဲ့ပြီးတဲ့နောက်ဒီကနေ့တောက်ကြနေ့မှာသူတို့ကိုတည်တံ့စီရင်ဖို့အမိန့်ချမှတ်ထားပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းယူနက်ပြည်နယ်မြို့တော်ပြည်သူတရားရုံးကသူတို့၄ဦးကိုစေထိုးပြီးအဆုံးစီရင်မှာဖြစ်တယ်လို့ကုမင်ပြည်သူတရားရုံးကပြောပါတယ်။နော်ခမ်းဟာတရုတ်လာအိုမြန်မာချိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုဖြတ်သန်းစီးဆင်းနေတဲ့မဲခေါင်မြစ်တစ်လျှောက်မှာလှုပ်ရှားနေတဲ့အကြီးဆုံးမူရမခုဂိုင်းခေါင်းဆောင်တူဖြစ်ပါတယ်။နော်ခမ်းနဲ့အတူတည်တဲ့6မှတ်ခံရသူ3ယောက်ကတော့ထိုင်းနိုင်ငံကဆမ်ခမ်းနောက်နိုင်ငံမဲ့တူဖြစ်တဲ့ယီလန်နဲ့လာအိုနိုင်ငံကဇာရှိကာတို့ဖြစ်ပါတယ်။2011ခုနှစ်အောက်တိုဘာလတုန်းကမဲခေါင်ပြည်အတွင်းတရုတ်ကုန်တင်သင်္ဘော20ကိုတိုက်ခိုက်ခဲ့ပြီးတော့သင်္ဘောသား13ယောက်ကိုတပ်ဖြတ်မှုနဲ့ကုမင်တရားရုံးမှနော်ခမ်းနဲ့အပေါင်းပါတွေကိုရုံးတင်စစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပါတယ်။နော်ခမ်းနဲ့အပေါင်းပါ3ယောက်ကိုတေးတဲ့အပြစ်ပေးတဲ့အခါဒီသူတို့ရဲ့ဆွေမျိုးသားချင်းတွေအပြင်ကုမင်မျိုးမှာရှိတဲ့ထိုင်းနဲ့မြန်မာကောင်စစ်ဝင်ရုံးတာဝန်ရှိသူတွေအနေနဲ့လာရောက်ကြည့်ရှုတွေ့ဆုံနိုင်မှုအတွက်တရားရုံးကစီစဉ်ပေးထားပါတယ်။တေးတဲ့စီရင်ပြီးတဲ့အခါအပြစ်ပေးခံရသူတွေပိုင်ဆိုင်တဲ့ပစ္စည်းတွေနောက်တေးတဲ့စာနဲ့ကျန်ရစ်တဲ့ပစ္စည်းပစ္စည်းရတွေကိုသူတို့ရဲ့ဆွေမျိုးသားချင်းတွေနဲ့သက်ဆိုင်ရာကောင်စစ်ဝင်ရောကတာဝန်ရှိသူတွေကိုလွှဲပြောင်းပေးအပ်သွားမှာလည်းဖြစ်ပါတယ်။တည်တံ့မစီရင်ခင်အချိန်အထိသူတို့ရတင်ရထိုက်တဲ့အခွင့်အရေးတွေပေးပြီးသူတို့ကိုအသေးစားထိန်းသိမ်းထားတယ်လို့ယူနန်ပြည်နယ်အချင်းထောင်အုပ်ချုပ်ရေးမှူးကြောင်ပြောင်ကပြောပါတယ်
။接到死刑判决以后呢，这个洛康等四名罪犯啊，心理上呢非常紧张、恐惧。求生的欲望
သူတို့လေးယောက်ကိုတည်တဲ့ချမှတ်လိုက်ပြီးတဲ့နောက်သူတို့တွေအတော်ကြီးတုံးလို့ခြောက်ခြားသွားကြပါတယ်သူတို့ဆက်ပြီးတော့အသက်ရှင်နေထိုင်လို့တဲ့ဆိုတာကိုလည်းအကြီးအကျယ်ပြသခဲ့ကြတာပါအခုချိန်မှာသူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်စရာမရှိတဲ့တိတက်အချင်းထောင်တွေထဲမှာသူတို့ကိုထိန်းသိမ်းထားတယ်လို့ဥပဒေနဲ့အညီရတင်ရထိုက်တဲ့အခွင့်အရေးတွေကိုလည်းပေးထားပါတယ်လို့ယူနန်ပြည်နယ်အချင်းထောင်အုပ်ချုပ်ရေးမှူးကပြောသွားတာပါရှမ်းပြည်နယ်အရှိပိုင်းတာချီလိတ်နယ်အတွင်းမှာလှုပ်ရှားနေတဲ့မူရီကိုင်းခေါင်းဆောင်နော်ခမ်ကိုလာအိုအာဏာပိုင်တွေကပြီးခဲ့တဲ့နှစ်ဧပြီလအတွင်းကရွှေထရီကန်ဒေသမှာပဲဖမ်းဆီးခဲ့ပြီးတဲ့နောက်ဒီတရုတ်အာဏာပိုင်တွေရဲ့လက်ထဲကိုလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်။ဧပြီလအတွင်းသူတို့ကိုမဖမ်းဆီးမိခင်ရပ်ပိုင်းအလိုမှာဒီထိုင်းဆိုးရမူရီစေဝါထိန်းချုပ်ရေးအဖွဲ့ကသူတို့ကိုဖမ်းဆီးနိုင်ရင်စုငွေထိုင်းဘတ်တစ်သန်းပေးမယ်လို့ကြေညာခဲ့တာရှိတယ်လို့တရုတ်နိုင်ငံကလည်းဒီနော်ခမ်ကိုဖမ်းဆီးတုတ်တင်နိုင်ဖို့အတွက်မောင်းသူမပါတဲ့အဝေးထိန်းဒုံးရင်တွေတုံးပြီးတော့မြန်မာနိုင်ငံဒေပြည်ထဲအထိတိုက်ခိုက်နိုင်နေဖို့စဉ်းစားခဲ့တယ်လို့ဆိုပါရယ်။ရွှေထရီကန်ဒေသအတွင်းလှုပ်ရှားနေတဲ့မူရီကိုင်းခေါင်းဆောင်နော်ခမ်းဟာဘင်းမီခွန်ဆာရဲ့ MTA လို့ခေါ်တဲ့မော်တိုင်းတပ်ဖွဲ့ဝင်တယောက်ဖြစ်ပြီးတော့1996ခုနှစ်ကဒီဘင်းမီခွန်ဆာလက်လက်ချခဲ့ပြီးတဲ့နောက်မှာတာချီလိတ်မြို့နယ်ဟောင်လိတ်ပြည်သူ့စစ်ခေါင်းဆောင်တယောက်ဖြစ်လာခဲ့တဲ့သူလည်းဖြစ်ပါရယ်ရှင်။